ဘင်္ဂလားဒေ့ရှ်နိုင်ငံကတက္ကသိုလ်တစ်ခုမှာအစိုးရကိုလိုလားတဲ့ကျောင်းသားတွေနဲ့ဆန့်ကျင်တဲ့ကျောင်းသူကျောင်းသားတွေကြားရုံးရင်းစံကတ်အခြေအနေဖြစ်တာကြောင့်ဒီကနေ့လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲရတဲ့အထိဖြစ်ခဲ့ပါတယ်။ဒါကမျိုးအပြင်ဘက်ဆာဗာရက်မှာရှိတဲ့ဂျာဟန်ဂျာနာကတက္ကသိုလ်မှာဒီကနေ့အစောပိုင်းတုန်းကနှစ်ဖက်ရုံးရင်းစံကတ်ဖြစ်တာကိုလုံခြုံရေးအဖွဲ့တွေကမျက်ရည်ယိုပုံးတွေနမတ်တုပ်တွေသုံးပြီးတော့လူစုခွဲခဲ့တယ်လို့ဒီကျောင်းသားတွေနဲ့ရက်တပ်ဖွဲ့ကပြောပါတယ်။1981ခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးတိုက်ပွဲအတွင်းတိုက်ပွဲဝင်ခဲ့တဲ့စစ်မှုထမ်းဟောင်မီတာစုဝင်တွေအတွက်အစိုးရကဒီအလုတ်ခွဲတန်းကိုတာသတ်မှတ်ထားတာကိုအဆုံးသတ်ပေးဖို့ဒါကိုလိုလားကြတဲ့ကျောင်းသားတွေကတောင်းဆိုဆန္ဒပြရာကနေကန့်ကွက်သူတွေနဲ့အကြမ်းဖက်မှုတွေဖြစ်တဲ့အထိအခြေအနေတွေပြင်းထန်ခဲ့တာပါလွတ်လပ်ရေးတိုက်ပွဲဝင်စစ်မှုထမ်းဟောင်တွေရဲ့မိသားစုတွေအတွက်အလုတ်ကိုတာခွဲတန်းသတ်မှတ်ချက်ကိုအရင်ကလည်းအခုလိုမျိုးကန့်ကွက်ဆန္ဒပြတာတွေကြောင့်2018ခုနှစ်ထဲကဒီစနစ်ကိုရပ်ဆိုင်ထားတာပါဒါပေမဲ့ပြည်ရဲ့လာထဲမှာတော့တရားရုံးချုပ်ကဒီတက်မဲ့ချက်ကိုပြန်လည်ပြဌာန်းဖို့တောင်းဆိုခဲ့တာကြောင့်ဆန္ဒပြပွဲတွေတဖန်ပြန်ဖြစ်လာတာပါဒီကနေ့ဒီဆန္ဒပြပွဲအချက်ဖတ်မှုတွေအတွင်းမှာတရားရတဲ့ကျောင်းသူကျောင်းသား50ကျော်ရှိပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်15ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်